တင်တော်ဝင်းမပါရေကောက်ပွဲအနိုင်ရအစိုးရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့အစိုးရသိမဖွဲ့ခင်တိုင်းသားတွေနဲ့ဆွေးနွေးနေရမှာအရင်ကချင်မွန်နဲ့အခုကယားနဲ့ရှမ်းပြည်နယ်ခီးစဉ်ပြီးမှဘလို့အစီအစဉ်ဆက်ရှိနိုင်တာကို NLD ကျေးဇူးရင်းဖွဲ့ခေါင်းဆောင်နောက်တခိုင်မျိုးသားပါတီ ANP နဲ့ CNLD ခြေမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တွေကိုမေးရမှာANP ဥက္ကဋ္ဌဦးသာထွန်းလှကအခုလိုဆက်ရှင်းပြပါတယ
်ကျွန်တော်တို့ကဘာမှအကြောင်းကြားတာမရှိသေးဘူးကျွန်တော်တို့အဲ့ဒီတောင်ကြီးမှာတည်ပြီးမှအဲ့ဒီမဟုတ်တဲ့နေရာကိုကျော်တဲ့တော့အပစ်ဆိုပြီးတယ်ကျွန်တော်တို့က NLD ပါတီနဲ့ဆိုရင်မဖောက်ဆင်းတော့အလန်ကြီးကအဲ့လိုပါတီအဆင်ပြေအဲ့လိုဆက်ဆံမှုတော့မရှိဘူးတဆူဖက်တော်ပုံစံတွေတော့ကဟိုလက်တော်အခင်ကြီးတွေကပုံကူကြီးဆက်ဆံမှုတော့ရှိတော့ရှိနိုင်တယ်ဒီလိုနေကြလို့ဒီရင်းချင်းဖြစ်တဲ့ဒီလိုမျိုးကလည်းပြည်သူ့ဆိုးပုဂ္ဂိုလ်တွေကလည်းကျွန်တော်တို့ကိုရင်းနေတဲ့ပုံစံရှိပါတယ်။ဒါကလည်းဒီဖုန်းဆက်တင်ရှိရလို့ပြောတာရှိတယ်။ဒါပေမဲ့ဒီပုဂ္ဂိုလ်ကတပြည့်နေတဲ့အချိန်နေသေးရှိဘူးပြောတယ်။ဒါပေမဲ့အခုဒီသိချင်ရတဲ့တရက်တွေကတော့ကျွန်တော်တို့ဆောင်ချရတော့မမရှိသေးဘူ
း။အလားတူအရေးချင်းပါတီတွေပေါင်းဖွဲ့ထားတဲ့ CNLD ခြေမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီပူးတွဲဥက္ကဋ္ဌဦးစိုးစံကလည်း
ကျွန်တော်တို့ဆင်တော့သူတို့ဒီကနေကယဝံအချောင်းပြစာတွေပါကြီးကျွန်တော်တို့ဆင်ပါတီနဲ့တွေ့နေပါများပြောတဲ့ဟာကြီးက officially ကျွန်တော်တို့ကလက်မခံရသေးဘူးလေကျွန်တော်ပါလဲဒီအခုအစိုးရကဖွဲ့နေလူကြီးရဲ့ရွေးချက်ဖြစ်တဲ့ National Unity Government ဆိုတဲ့ဟာကမှတူကောင်းတဲ့အခြေအနေတစ်ခုပါစကြေတန်းဖွဲ့နိုင်နေစလို့ရှိနေကျွန်တော်တို့ဒီမြန်မာနိုင်ငံကတိုင်းကပေါင်းစုံနဲ့ကျွန်တော်ထူထောင်ပေးတဲ့နိုင်ငံဆိုလည်းမမှောက်ဘူးဗျာလွတ်လပ်ရေးမယူခင်ကတည်းကကျွန်တော်အဲ့ဒီအတွက် National Unity Government ဖွဲ့ချင်လို့ကျွန်တော်ကလွတ်လပ်ရေးယူကြတာပဲဒါဒီဟာကိုဒီတခြားခြားကောင်းတဲ့ပုံနိုင်ကူလည်းယူကြည့်ပါတယ
်ဒီပေါ် NLD ရဲ့နောက်ခီးစဉ်အခြေအနေကိုပြည်သူဆွေးနွေးခေါင်းဆောင်ကိုမေးရမှာမကွေးတိုင်းဝန်ကြီးချုပ်လည်းဖြစ်တဲ့ NLD အသေးအမှုသုံးဖြစ်သူဒေါက်တာအောင်မွေးညိုက
နောက်ခီးစဉ်တော့ဒီဘာမှမညွှန်ကြားသေးဘူးကျွန်တော်တို့24ရက်နေကြရင်ဘိုးလုံးမှုဆောင်ဘွယ်အစည်းအဝေးရှိတယ်နေပြီးတော့မှဘိုးလုံးမှုဆောင်ဘွယ်အစည်းအဝေးကြရင်တော့ဒါတော့ရင်သိရင်သိရမှာပေါ့မသားမှမသိသေးဘူးလို့ရတော့နော်အစည်းအဝေးတင်ခဲ့ပြီကျွန်တော်စီးစီးကိုရုပ်ဖွဲ့ရုပ်ပေးခဲ့ပြီအဲဒီနေ့တကူကရခိုင်ကတော့ပြည်တဲ့တိုင်းပဲလေဟိုလုံချွေးရကိစ္စရှိတယ်လေနော်ရခိုင်လူသားပါတီ ANP ကနိုင်တာနော်အဲဒီတော့ဟိုကရင်တို့ရှင်းလို့ကကျွန်တော်လည်းဘာမှတော့ကြိုးစားနာမရှိဘူးဗျာအဖွဲ့ချုပ်ကဥဆောင်ပြီးတော့လွတ်တော်ခေါ်တာတို့စီးဝဲဆိုးဆိုးအဖွဲ့လုံနိုင်တဲ့အနေအထားမှာရှိတယ်ဆိုတော့အဲ့ဒါသွားဖို့လူ
အခုလိုရခိုင်ပြည်နယ်ကိုလုံခြုံရေးစိုးရိမ်ချက်ကြောင့်လာဖို့စဉ်းစားရခက်နေတဲ့ပေါ်တခိုင်မျိုးသားပါတီဘက်ကရောအစဉ်ပြောင်းစဉ်းစားချက်ရှိထားပါလားလို့မေးရမှာဥသာထွန်းလာက
ကျွန်တော်ဒီဘုလိုမျိုးတရားဝင်ဘာမှတယ်လန်ထားလည်းမရှိသေးတဲ့အတွက်ကြောင့်တော့အဲ့ဒီပေါ်မှာကျွန်တော်ဒီကြေကြက်တဲ့ကျွန်တော်ဘာမှပါတီတဲ့မလို့ဆွေးနွေးတယ်မဟုတ်တာအဲ့မရှိသေးတဲ့အရှင်ကြီးရှိတယ်ကျွန်တော်အဲ့ဒီကြေကြက်ပြည့်တဲ့အရှင်ကြီးအပေါ်မှာအဲတကူရောကျွန်တော်တို့ကျင်းစားထားပါတယ်ဒီဒီကြတဲ့ပြောဖို့တော့ကျွန်တော်တို့ဒီလိုလုပ်နေကြည့်ရှိမှာစော်တဲ့လူတွေနေအဲ့တော့ပြည်သူရှင်နေကြတယ်ပြည်သူရှင်နေအဖြစ်ကြောင့်တော့ကယူတင်းဟိုအပြီးပြဖို့လိုတယ်ဟိုအကြောင်းပြဖို့လိုတယ်ဟိုဘယ်လိုအကြောင်းအရာကိုရှင်နေလဲဒီဒီမှာရှင်နေလဲဆိုတဲ့ဥစ္စာကိုတရားဝင်အပြီးပြဖို့လိုလို့မြင်တ
ယ်ဒါအပြင် NLD ဖွဲ့အနေနဲ့ချင်းစီနယ်ကိုလာဖို့လိုမလိုအခြေအနေပေါ်ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ပူတွဲဥက္ကဋ္ဌဦးစိုးစံကိုမေးရမှာလဲ
ကျွန်တော်ထင်ပါတယ်ဒီဟာကတော့ကျွန်တော်တို့ကတော့ဦးစားပေးနေထားမျိုးတော့ရှိချင်မှရှိနေတဏှာရဲနိုင်ထားတဲ့လူကိုဒါနဲ့ကျွန်တော်တို့ဒီနေကိုစားပြုထားတဲ့ပါတီတခုပဲဆိုတော့နိုင်တော်ရှိမနိုင်တော်ရှိကျွန်တော်တို့ကတော့ဟိုစကားတော့ပြောတင်တာပေါ့ဗျာဒါရောင်မှာပဲဖြစ်ဒီနေချင်းပါတီကောင်းဆောင်တွေကရောင်မှာအခုကရောက်နေကြတာကိုခါကတော့ဒီမှာကတော့ဝေးလာရစားဒီအခြေခဲတွေကလည်းရှိပါဦး။အဲ့လိုတော်ကြီးပေါ့လေ။ဒါလည်းကျွန်တော်ပြောနေတာကျွန်တော်သဘောထားတွေပါ။တော်ကြီးသဘောထားလို့ပြောချက်လေ။
တကယ်တော့လာမယ့်ဖေဖော်ဝါရီလဆက်မှာလွတ်တော်တဲ့ခေါ်တာချိန်မှာဒီ NLD နောက်ကြီးစဉ်အတွက်လာမယ့်ဇန်နဝါရီ24ရက်တနင်္ဂနွေမှာလုံးမဲ့ဘိုးလုံးမှုကြောင့်စီးဝေးမှာဆုံးဖြတ်မှာမို့ကြားမှာအချိန်နည်းငယ်တာကျန်ပါတော့တယ်ခင်ဗျာကျွန်တော်ဝင်းမင်ပါ